Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စု Washington DC မြို့တော်ကနေ2018ခုနှစ် August လ23ရက်တာသပရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 25 32 51တို့အပြင် view ရဲ့ Facebook ဆောင်ရွက်နာတို့ကနေစပြီးတော့အသံလင်းနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလမှာကိုဗန်ရှင်းနေရာတစ်ဆင့်အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ကငွေပေးခဲ့တာမဲဆော်ဝဲရန်ပုံငွေတွေကမဟုတ်တဲ့ကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်ပြည်သူနိုင်ငံပါရီမြို့တော်စင်ဂျီဘုံရဲမှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှစ်ဦးသေဆုံးပြီးတူအပြင်းထန်ထဏ်ရာရသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုအစ်တရောက်ရှိလာနေတာနဲ့ပတ်သက်ပြီး
Families are still arriving from Myanmar into Bangladesh seeking safety, seeking protection. That sends a signal to many refugees.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Caroline Gluck ပြောတော်တာဖြစ်ပါတယ်။ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မွန်တော်လိုင်းရေးနေမီဆိုင်ပိုစတာစိုက်ထူတာကိုဘာကြောင့်ဖြုတ်သိမ်းခိုင်းတာလဲဆိုတဲ့အကြောင်းတခါအမေရိကန်နဲ့တူရကီကြားတင်းမာတဲ့ဆက်ဆံရေးကကမ္ဘာကြီးပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာအပါအဝင် Caspian ပင်လယ်ကိုကမ္ဘာအကြီးဆုံးကုန်းတွင်းပိတ်ရန်ကြီးအနေထားဖြစ်သမဖို့သဘောတူခဲ့ကြတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲတွေမကျင်းပခင်ရပိုင်းလို့2016ခုနှစ်ထဲကိုဗန်ရှင်းနေတူဖြစ်တဲ့မိုက်ကယ်ကိုရင်ကတစ်ဆင့်နှုတ်ပိတ်ခငွေပေးခဲ့တာသူ့ကိုဗန်ပြဿနာနဲ့ပေးခဲ့တာဒါဖြစ်ပြီးမဲဆော်ဘွေရန်ပုံငွေတွေကတုံးဆွဲတာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒါပေမဲ့အဲ့ဒီချိန်တုန်းကငွေပေးတဲ့ကိစ္စကိုမသိရှိခဲ့ကြောင်းနဲ့နောက်ပိုင်းကျမှသာသိခဲ့တာဖြစ်ကြောင်းလဲ Fox News သတင်းဌာနကပြောဆိုခဲ့တာပါ။မနေ့ကထုတ်လွှင့်ခဲ့တဲ့တွစ်ဆုံမင်းမြန်ကန်အတွင်းမှာတော့သမ္မတနဲ့ညီဆွေမှုကြောင့်ပြောဆိုထားတဲ့အမျိုးသမီးနှစ်ယောက်ကိုပေးခဲ့တဲ့ငွေတွေဟာမဲဆော်ဝဲရန်ပုံငွေတွေကမဟုတ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်။ရှင်းနေကိုရင်ကတော့ရွေးကောက်ပွဲမှာထရန့်ရဲ့ဩဇာရှိန်ဝါမထိတ်ခဲ့အောင်ရည်ရွယ်ချက်နဲ့သမ္မတလောင်းရဲ့ညွန်ကြားချက်အရအမျိုးသမီးနှစ်ဦးကိုငွေပေးခဲ့တာဖြစ်ကြောင်းအင်္ဂါနေ့ကနယူးယောက်မြို့တရားခွင်မှာပြည်သူ့တရားသူရရှိမှောက်ထွက်ဆိုသွားခဲ့တာပါ။ထရန့်နဲ့တချင်တုန်းကညီဆွမှုတွေလို့ဆိုတဲ့အမျိုးသမီးတွေကိုနှုတ်ပိတ်ဖို့ကြိုးပမ်းတဲ့အနေနဲ့ငွေပေးဖို့ရှင်းနေကိုရင်ကို Republican Party ရဲ့သမ္မတလောင်းဖြစ်သူထရန့်ရဲ့အင်ချင်ပြည်လုပ်ငန်းကနေဒေါ်လာ42,000ပေးခဲ့ကြောင်းလည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်။မနေ့ကသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေရဲ့ပြင်းထန်တဲ့မိခွန်းတွေနဲ့ရင်ဆိုင်ခဲ့ရတဲ့အိမ်ပြည်တော်ပြောခွင့်ရဆာရာဟက်ဘီစင်ဒါစ်ကတော့ငွေပေးတဲ့ကိစ္စကိုမသိကြောင်းအစိုးရမှသမ္မတကလိန်လယ်ပြောဆိုခဲ့တယ်လို့ဆိုနေတဲ့ဆွဆွဲချက်တွေဟာအခြေမြစ်မရှိကြောင်းနဲ့သမ္မတအနေနဲ့အမှားယွင်းလုပ်တာမရှိကြောင်းတုံ့ပြန်ပြောဆိုခဲ့တာပါဒီမှုနဲ့ဆက်နေပြီးသမ္မတအပေါ်အရေးယူတာတစုံတရာမရှိသလိုရှင်းနေကိုရင်အဖြစ်ရှိကြောင်းဝန်ခံတာကလည်းသမ္မတအပေါ်အမှုပတ်လာနိုင်တဲ့သဘောမျိုးမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ကိုရင်ရဲ့အကျိုးဆောင်ရှင်းနေလန်နီဒေးဗစ်ကတော့သူ့အမှုစဉ်အနေနဲ့ရုရှားအရေးသူစုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်သမှာဖြစ်ကြောင်းနဲ့သမ္မတထရန့်မမှန်မကန်ဆောင်ရွက်ခဲ့တဲ့တခြားလုပ်ရက်တွေလည်းစုံစမ်းရမှာပါဝင်လာနိုင်တဲ့အကြောင်းမနေ့တုန်းကပဲမီဒီယာတွေကိုပြောဆိုထားပါတယ်
။ American ဘဟုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေပယ်ဖြစ်မဲ့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန်းလာတဲ့အုပ်ချုပ်ရေးစနစ်အပေါ်ချင်းချောက်မှုတရားလည်းဖြစ်တယ်လို့CIA Chicken Hound Michael Hayden ကပြောဆိုလိုက်ပါတယ်။လူပုဂ္ဂိုလ်တို့ရဲ့လုံခြုံရေးစိတ်ချရမှုကိုပယ်ဖျက်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွန်းနိုင်တဲ့လောက်ရမျိုး Brennan ဘက်ကလုတ်ခဲ့တာမရှိဘဲသူ့ရဲ့နိုင်ငံရေးဆိုင်ရာပြောဆိုချက်တွေကြောင့်သာသမ္မတ Trump ကအခုလိုဆုံးဖြတ်လိုက်တာလို့လဲ CIA Chicken Hound Hayden က VOA ကိုပြောပါတယ်။ဒီအချက်က American သမ္မတအတွက်အစိုးရအနေနဲ့လက်သင့်မခံနိုင်စရာဖြစ်စေတယ်လို့လဲသူကပြောပါတယ်။သမ္မတရဲ့ဆောင်ရွက်ချက်တွေအပေါ် CIA အကြီးအကဲဟောင်းဘရန်နန်ကပြင်းပြင်းထန်ထန်ပွန့်ပွန့်လင်းလင်းဝေဖန်ခဲ့သူပါဖင်လန်နိုင်ငံမှာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပူတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့ပြောဆိုချက်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ခိုင်နိုင်ပြီးဘရန်နန်ကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတထရန့်ကသူ့ရဲ့ဝန်ထမ်းဟောင်းအိုမာရိုဆာနျူမန်ကိုခွေးလို့ Twitter မှာပြောဆိုလိုက်တဲ့အပေါ်မှာလဲ CIA အကြီးအကဲဟောင်းဘရန်နန်ကဒါဟာဆိုရင်တမာတမတ်ချမ်းမှုယဉ်ကျေးမှုနဲ့လူကျင့်ဝေရဲ့အနေဆုံးအဆင့်လောက်တောင်မဆောင်ထိနိုင်တဲ့အလွန်အံ့ဩစရာကောင်းတဲ့လောက်ရအဖြစ်ဝေဖန်ခဲ့တာပါအဲ့ဒီလိုပြောပြီးနောက်တနေ့မှာပဲဘရန်နန်ကိုလုံခြုံရေးအရာစစ်ချရသူဆင်းကနေတမရထရန့်ကပြဖြစ်တာဖြစ်ပါတယ် ဘရနာဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်တွေးထိုးပေးနေတယ်လို့သမ္မတထရန့်ကပြောဆိုပြီးတခြားပုဂ္ဂိုလ်တချို့ကလည်းလုံခြုံရေးအရာစိတ်ချရသူစင်းကနေပဲ့ဖြက်မယ်လို့ချင်းချောက်ခဲ့ပါတယ်ရှင်
American နဲ့တရုတ်နိုင်ငံကြီးအပြန်အလှန်တွင်းကုန်ကုန်တွင်းမြင့်တဲ့စီစဉ်သစ်တွေဒီနေ့မှပဲတရုတ်ဝင်စတင်လိုက်ကြပါပြီ American ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်းကောက်ခံမှုဒီလဇန်ပိုင်းမှာပဲကြေညာထားတာပါဒီမတိုင်ခင်ဇူလိုင်လဇန်မာတုန်းကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်းတွင်းမြင့်ထားပါတယ်တရုတ်နိုင်ငံဘက်ကလည်းလက်ထုံပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခွန်တွေကိုတွင်းမြင့်ထားတာပါဒီကုသရန်ဝယ်ရေးဝန်ကြီးဌာနကတော့အမေရိကန်ရဲ့တွင်းကုန်ကိုတွင်းမြင့်မှုဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းမျဉ်းတွေကိုချိုးဖောက်ရအောင်ကြောင်းနဲ့ WTO ရဲ့ကုန်သွယ်ရေးအငင်းပွားမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေအရဥပဒေနဲ့အညီဖြည့်ရှင်းသွားမှာဖြစ်ကြောင်းလည်းဒီနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဇွန်လကဆက်လို့ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကိုယ်စားလှယ်တွေဝါရှင်တန်မှာတွေ့ဆုံကြတဲ့နှစ်ရက်ကြာဆွေးနွေးပွဲဒုတိယနေ့မှာပဲတွင်းကုန်ကိုတွင်းမြင့်မှုအသစ်တွေစတင်အသက်ဝင်လာတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးပွဲကနေများများဆဆမျှော်လင့်မထားတဲ့အကြောင်းရော်တာသတင်းဌာနနဲ့ဒီသတင်းပတ်ထဲမင်းမြန်ရမှာပြောဆိုထားပါတယ်။သမ္မတထရန့်ဆိုရကတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ပံ့ပိုးနေတဲ့အတွက်ရှင်ပြိုင်မှုတွေမှာမမျက်မတဖြစ်နေတာကိုပြောင်းလဲဖို့နဲ့အမေရိကန်ကွန်ပျူတာစီးတွေတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နေအောင်လမ်းပွင့်ပေးဖို့လည်းတောင်းဆိုထားတာပါ။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနဲ့နိုင်ငံခြားကုန်သွယ်စစ်ပွဲဖြစ်ပွားနေတဲ့အတွက်ကမ္ဘာတဝန်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2020ပြည့်နှစ်လောက်အထိ 3.5 ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်ကြောင်းလည်းစီးပွားရေးပညာရှင်တွေကခန့်မှန်းထားကြပါတယ်။
American ပြည်ထောင်စုဟာဝိုင်ယီကျွန်းကိုအင်အားဖြင့်လိမ်ဟာရီကိန်းမုန်တိုင်းဒီကနေ့တိုက်ရိုက်ဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ကျောင်းတွေအစိုးရရုံးတွေစီးပွားရေးလုပ်ငန်းတွေပိတ်ထားလိုက်သလိုဒေသခံတွေဟာလည်းလိုအပ်တဲ့ပစ္စည်းတွေစုအိမ်တွေကိုလုံခြုံအောင်ကာရန်နေကြရပါတယ်။ကျွန်းမကြီးအပြင်မော်ဝီ၊မိုလိုခီ၊လနိုင်းကျွန်းတွေမှာလည်းအရေးပေါ်ခလုံးရေးစခန်းတွေမနေ့တုန်းကပဲဖွင့်လှစ်ထားပါတယ်။ဦးဟူးကျွန်းမှာလည်းလုံခြုံရေးစခန်းတွေဒီနေ့ဖွင့်လှစ်ဖို့စီစဉ်ထားပါတယ်။ဟာဝိုင်းပြည်နယ်ရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲတွန်ဒေးဗစ်ကတော့ပြည်နယ်တစ်ခုလုံးမှာအရေးပေါ်ခလုံးရေးစခန်းတွေအလုံးအလောက်မရှိတဲ့အတွက်ရေးကြီးတဲ့ဒေသတွေပြင်ပမှာနေထိုင်သူတွေကိုယ့်အိမ်မှာပဲနေထိုင်ကြဖို့လည်းပြောဆိုထားပါတယ်။ပြင်အားအဆင့်၄နဲ့၅ကြားမှာရှိနေပြီးလေတိုင်နှုန်းတစ်နာရီ230ကီလိုမီတာရှိတဲ့မုန်တိုင်းဟာဒီကနေ့မှာတော့ကီလူခွန်နာကျွန်းရဲ့တောင်ဘက်ကီလိုမီတာ380လောက်အကွာမှာရောက်နေပြီးအနောက်မြောက်ဘက်ကိုဥတီရွေးရှားနေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အရေးပေါ်အခြေအနေဖြစ်မနေ့တုန်းကပဲကြေညာလိုက်ပြီးပြည်내နဲ့ဒေသခံတွေရဲ့မုန်တိုင်းအန္တရာယ်တုံ့ပြန်ဖြေရှင်းမှုတွေမှာပြည်ထောင်စုအစိုးရကအခုညှိပေးဖို့ညွှန်ကြားထားကြောင်းလဲအင်ဂျီရောကကြေညာချက်ထုတ်ထားပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့မိုးရေချိန်စင်တီမီတာ50ကျော်ရွာသွန်းနိုင်ကြောင်းခန့်မှန်းထားပြီးဟာဝိုင်ကျွန်းကဒေသခံတွေအနေနဲ့ရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလဲသတိပေးထားပါတယ်။ပြည်내အုပ်ချုပ်ရေးမှူးဒေးဗစ်အိုက်ကလည်းအရေးပေါ်အခြေအနေကြေညာထားပြီးဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုအကူအညီပေးဖို့လည်းပြောဆိုထားပါတယ်ရှင
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူနိုင်ငံပါရီမြို့တော်စင်ကြေဘုံရဲ့မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူပြင်းထန်ထန်ရရသွားပါတယ်။ညတော့နောက်ဘက်မှာရှိတဲ့ trap ရဲ့မှာဖြစ်ခဲ့တဲ့တက်ခတ်မှုတွင်တက်ခတ်သူတို့ရဲတွေကအသေးပြက်ခတ်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ်။ IS instances တို့အုပ်စုကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့အားကမဲ့တင်းဌာနကနေကြေညာခဲ့တာပါ။ IS အဖွဲ့ပေါ်စစ်စင်နေတဲ့နိုင်ငံတွေကအရသားတွေကိုတက်ခတ်ဖို့လို့တိုက်တွန်းချက်အရာတက်ခတ်ခဲ့တာဖြစ်ကြောင်းလဲပြောဆိုထားပါတယ်။ဒါပေမဲ့လည်းသေဆုံးသူနှုတ်ကတက်ခတ်သူရဲ့မိခင်နဲ့မောင်နှမမိသားစုဝင်တွေဖြစ်ကြောင်းပြင်သစ်အစိုးရနဲ့နှိစက်သူအတိုင်းဝိုင်းကပြောဆိုထားတာပါ။ချမ်းသာကျော်ဝါသူတွေပေါ်တဲ့ပါရီမြို့တော်စင်ကြေဘုံဒေသ trap စီးရဲသားအရက်မှာတော့လူကြီး3000လောက်နေထိုင်နေပြီးဒါစင်နဲ့ချီရဲဒေသခံတွေကလည်းစီးရဲမှာတက်ခတ်နေတဲ့ IS အစိုးရတွေနဲ့ပူးပေါင်းမှုပြင်သစ်နိုင်ငံကနေထွက်ခွာသွားကြတယ်လို့လည်းယူဆထားကြပါတယ်။
ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့မှာနိုင်ငံရေးမပြေလည်မှုထပ်ပြီးထွက်ပေါ်လာပြီး အနာယလစ်ဘရယ်ပါတီကလွှတ်တော်ကိုပါရက်ဆိုင်လိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးအနေနဲ့သူ့အစိုးရအဖွဲ့ရင်းကအရေးပါတဲ့အဖွဲ့ဝင်တဦးရဲ့ထောက်ခံမှုကိုလက်လွတ်လိုက်ရပြီးနောက်သူ့ရဲ့ပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်စိန်ခေါ်မှုနဲ့ကြုံတွေ့နေရတာပါ။ Liberal Party ကလွှတ်တော်အမှအနည်းဆုံး43ဦးတို့လက်မှတ်ထိုးတင်ပြလာမယ်ဆိုရင်လာမယ့်တောက်ကြာနေ့မှာပါတီစည်းဝေးပွဲလုပ်မယ်လို့ဝန်ကြီးချုပ်ထန်းဘူးကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယအကြိမ်မဲခွဲရေးတောင်းဆိုလာမယ်ဆိုရင်တော့သူ့အနေနဲ့အမည်စင်းတွင်သွင်းမှာမဟုတ်ဘူးလို့ပြောဆိုပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပါတီရင်ခေါင်းဆောင်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ထန်းဘူးစိန်ခေါ်ခန့်ခဲ့ရတာမှာတော့ထောက်ခံမဲ48မဲ၊ကန့်ကွက်မဲ35မဲနဲ့ပြည်ထောင်စုဝန်ကြီးဟောင်းပီတာဒတ်တန်ကိုအနိုင်ရထားတာဖြစ်ပါတယ
်။အာဖဂန်နိုင်ငံရဲ့စစ်မျက်နှာတွေမှာကြီးကြီးမားမားအပြောင်းအလဲတွေရှိသလိုအသေးပြောက်တွေကြုံရတဲ့အထိတာလီဗန်ရဲ့တက်ခတ်မှုတွေတော်တော်များများနဲ့ကြုံနေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရဲ့မဟာဗျူဟာကနေတိုးတက်မှုတွေရရှိနေတဲ့အကြောင်းအာဖဂန်နိုင်ငံကမှာအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျန်နကာဆန်ကပြောလိုက်ပါတယ်။သမ္မတထရန့်ဆိုရကတော့အခြေအနေလိုအပ်ချက်ပေါ်မူတည်ပြီးအာဖဂန်တပ်ဖွဲ့တွေကိုစစ်ကူပေးနိုင်အောင်အမေရိကန်တပ်ဖွဲ့တွေဖြန့်ချထားဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ထားတာပါ။အမေရိကန်ဆိုရရဲ့မူဝါဒတွေကြောင့်စစ်မြေပြင်မှာရန်သူဘက်ကတွက်ချက်နိုင်စွမ်းပေါ်တရားမှုရှိခဲ့တယ်လို့ပြန်လည်သိမြင်ရေးဆွေးနွေးအောင်ဖိအားပေးနိုင်ခဲ့တဲ့အကြောင်းလဲဗိုလ်ချုပ်ကြီးနကာဆန်ကဂျေရုဆလင်မှုကတဆင့်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုချဉ်ကပ်လာတဲ့တိုင်ဖုန်းမုန်တိုင်းကြောင့်မိုးသည်လေပြင်းတိုက်ခတ်ပြီးတဦးပျောက်ဆုံးတဦးဒဏ်ရာရခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုလည်းဒီကနေ့ကြာသပတေးနေ့မှာနောက်ထပ်တိုင်ဖုန်းမုန်တိုင်းဥတီတိုက်ခတ်နေပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းဆိုချွန်းမြို့ကိုမနေ့ဖြန်တောက်ကြာနေ့မနေ့3နာရီမှာဆိုလုတိုင်ဖုန်းမုန်တိုင်းစတင်ဝင်ရောက်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပြီးမိုးရေချိန်3လက်မကနေ6လက်မကြာရပ်သွန်းနိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာရီကိုမိုင်တရာနှုံကီလိုမီတာ160ကျော်အထိရောက်ရှိမယ်လို့ပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်တောင်ထူထပ်တဲ့ဒေသကိုဖြတ်သန်းပြီးနောက်မှာမုန်တိုင်းကအာရွက်လာမယ်လို့လည်းခန့်မှန်းထားပါတယ်။စစ်တွင်ကွဲကွာခဲ့ကြတဲ့မိသားစုတွေရှာရှာပါပါအခွင့်အရေးရပြီးပြန်လည်ဆုံစည်းတွေ့ဆုံနေကြတာမှာနေရာပြောင်းဖို့ဒါမှမဟုတ်လဲအချိန်ကာလပြန်လည်တတ်မှတ်ဖို့လိုမလားဆိုတာကိုတာဝန်ရှိသူတွေသုံးသပ်ဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကညွှန်ကြားထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ချင်းညာဖေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုညာဒုက္ခသည်သတင်းနဲ့စကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုညာမွတ်စလင်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်ပါတော့မယ်။ ARS ရဲ့အကြမ်းဖက်သမားတွေကလုံလုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ရေးကြောင့်ရိုညာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။ရွှေညာဒုက္ခသည်ရေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကနေသတင်းပေးပို့ထားတာကို Dawkins Sobin ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ့်မြင့်ချီတဲ့ရွှေညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ့်ရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရေကြီးမြေပြိုတာတွေအလွဲတကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခသည်9သိန်းကျော်ကြက်ကြက်တဲတဲပြုတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခသည်အသစ်တွေရောက်နေကြစေပဲလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Caroline Gluck ကပြောပါတယ
် Families are still arriving from Myanmar into Bangladesh seeking safety seeking protection that sends a signal to
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြစေပါပဲသူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါအခုချိန်ထိဒုက္ခသည်အသစ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ဖို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျမတို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြစ်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
် We also need to see real accountability in Myanmar for these atrocity crimes that have been committed
စခိုင်းပြည်နယ်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့တာဖြစ်ပါတယ်။နောက်ဆုံးဒီလိုမျိုးတာဝန်ခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကပါဘူး။တနင်္ဂနွေလုံးအတွက်ပါအကျိုးရှိမှာဖြစ်ပါတယ
်။အနှိမ့်ဆက်ခံခဲ့ရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခသည်စခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်။ငင်းငယ်ရင်းနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1000ကျော်ကိုလည်းမှတ်တမ်းတင်စည်းရင်းပြုစုနေတယ်လို့ပြောပါတယ
် So we collect all those data to show the
So we collect
တော့ရောနိုင်ငံသားအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေဟာဆိုတာပြသနိုင်ဖို့စည်းရင်းပြုစုနေပါတယ်အကြံဖန်နေကုမှုတွေနဲ့ပတ်သက်လို့ ICC နိုင်ငံကပြစ်မှုခုံရုံးတင်နိုင်ဖို့စည်ရင်ပြည်သူမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစည်ရင်စရာကအရေးကြီးပါတယ
်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုတ်ပေးမယ်လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေစေဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခရီးကတော့ဒုက္ခတွေနဲ့သာပြည့်နေဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကနေ Steve Sanford က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုးဝင်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မွန်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်ဩဂတ်စ်လ26ရက်နေ့မှာကြောက်အောင်မယ်82ချိန်မြောက်မွန်တော်လိုင်းရင်းတွေကိုဂုံပြူတဲ့အနေနဲ့မွန်လူငယ်တွေကမြေဆိုင်ပိုစတာစိုက်ထူထားတဲ့အပေါ်မွန်ပြည်နယ်အစိုးရနဲ့တပ်မတော်ကနေခွင့်မပြုဘဲဖြုတ်သိမ်းခိုင်းတဲ့အတွက်ဖြုတ်သိမ်းပေးခဲ့ရတယ်လို့မွန်လူငယ်တွေကပြောပါတယ်ပိုစတာမှာရေးထားတဲ့တော်လိုင်းရဲမှလွတ်လပ်ပြီဆိုတဲ့စာလုံးဟာမာကျော်မှုရှိနေတဲ့အတွက်ဖြုတ်ခိုင်းတယ်လို့ဆိုပါတယ်ဒီနယ်ဆိုးရအနေနဲ့စာလုံးကိုဖြုတ်ခိုင်းတာဖြစ်ပြီးမွန်တော်လိုင်းရင်းတွေကျင်းပမှာကိုတော့ပြိပမာမဟုတ်ဘူးလို့မွန်ပြည်နယ်လွတ်တော်အကြီးအကဲတွေကပြောပါတယ် VOA သတင်းနောက်နိုင်ကွန်းအင်ကနေပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမွန်ပြည်နယ်တွင်မွန်လူငယ်တွေနဲ့ဆက်ကြွလှုပ်ရှားသူမွန်မျိုးသားတွေကနေလာမဲ့ဝါကောင်လှပြီးမွန်တော်လိုင်းရင်းနှင့်ခန်းနာအတွက်စိုက်ချူစားတဲ့မြေဆိုင်ပိုစတာတွေကိုအစိုးရအာဏာပိုင်တွေကနေခွေပြူးချက်မပေးဘဲဖြုတ်ချခိုင်းနေတာပါရေးမြို့သွင်းမွန်တော်လိုင်းရင်းနှင့်ခန်းနာကျင်းပခွေမပြုသလိုစိုက်ချူစားတဲ့မြေဆိုင်ပိုစတာတွေကိုမလေးကဖြုတ်ချပေးခဲ့ရတယ်လို့မွန်လူငယ်ခေါင်းဆောင်သူဖြစ်သူနိုင်မြင့်ထွန်းကပြောပါတယ
်။ဒီရေးမှာထောင်ထားတဲ့ဆိုင်ကောကစာလုံးနဲ့မွန်စာလုံးဆိုသူတို့အမြင်သူတို့ပြန်တော့အွန်လိုင်းရေးမှာလုပ်လာမြင်နော်။အဲ့မှာစာသားမှာလည်းစာသားမှာတော့ဆိုမြို့မှာကျင်းပလို့မရဘူး။တခြားနေရာမှာကျင်းပရင်ကျင်းပလို့ရတယ်လို့မျိုးမြို့မှာခွေမပြုတ်ဘူး။
ရေးမြုပ်သွင်းတော်လိုင်းရင်းနှင့်အခမ်းအနားကိုတော့ပုပ်ဖွဲ့ဝစီကျေးရွာမှာရှိတဲ့ကိုရင်လေးဆရာတော်ကျောင်းမှာဆက်လက်ကျင်းပသွားမယ်လို့သူကဆိုပါတယ်။ပြီးကြတဲ့ဩဂုတ်လ19ရက်နေ့တုန်းကလည်းရေးမြုပ်ခြေဆိုင်တပ်မတော်စာကတ်က19စစ်ဌာနချုပ်နဲ့ပြည်နယ်ဝန်ကြီးချုပ်တို့ကလည်းပိုစတာဖြုတ်ချရေးအတွက်မွန်တော်လိုင်းရင်းနှင့်ကျင်းပရေးကော်မတီကိုခေါ်ယူပြောဆိုခဲ့တယ်လို့နိုင်မြင့်ထွန်းကဆက်ပြောပါတယ်
။19ရက်နေ့ညနေ3နာရီခွဲမှာခေါ်ဖြစ်သေးတယ်။ပုံမှုလည်းညနောင်ဆိုကြီးဝါကခေါ်တော့အမှထောင်ထားတဲ့ဆိုင်ဘော့ကစာလုံးကမှားလို့လည်းအဲ့လိုပြန်ပြောရတယ်။အဲ့နေ့ကဆိုကြီးငယ်ဝန်ကြီးချုပ်နဲ့ကာလောကစင်းလာတယ်။ကိုနိုင်ကြီးတို့တို့ထောင်ထားတဲ့ဆိုင်တော့နဲ့စာလုံးကမှားလို့လည်းအဲ့နောက်ဆုံးဆိုသူကတော့ပြောလဲဆိုဆိုင်တော့ဖြောက်ဖို့ဆိုညနေ6နာရီဖြောက်ပေးရမယ်
။မွန်လူငယ်တွေအနေနဲ့နှစ်တိုင်းလူလူမှုတုံမြို့နယ်ဝင်းစိန်တောရအကြောင်းမှာရှိတဲ့အာစနီကုန်းမှာမွန်တော်လိုင်းရင်းနှီးကျင်းပလည်ရှိပါတယ်။ဩဂုတ်လ26ရက်နေ့မှာကြာရောက်မဲ့ဒီနေ့မွန်တော်လိုင်းရင်းနေ့ဟာလဲဝင်းစိန်တော်ရအကြောင်းဝင်းမှာဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအစိုးရကနေတောင်းဆိုထားတဲ့စိုင်းဘုတ်စာရာပြင်ဆင်ခဲ့ပေမဲ့လည်းအင်ဂျင်နဲ့နှစ်ဖူးစီးစာရန်တွေကတော့မပြင်ဆင်ဘူးလို့တော်လိုင်းရင်းနေ့ကျင်းပရေးကော်မတီမိဆန္ဒနွန်ကပြောပါရယ်တော်လိုင်းရဲမှာလွတ်လပ်မည်လို့အသိပေးရတဲ့မွန်ဘာရာနဲ့ရည်သူသားတဲ့83ကြိမ်မြောက်မွန်တော်လိုင်းရင်းနေ့အခမ်းအနားစိုင်းဘုတ်စိုက်သူစာနဲ့ပတ်သက်လို့မွန်ပြည်တစ်ပါတီကိုမွန်ပြည်နယ်အစိုးရဖွဲ့ကဩဂုတ်လ20မှာခေါ်ယူတွေ့ဆုံခဲ့ပါရယ်ဒီတွေ့ဆုံမှုအတွင်းပြောဆိုမှုကတော့မွန်ပြည်တစ်ပါတီမော်လမြိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံဘူကြီးသွန်းတော်ကမွန်ပါရာနဲ့အခုလိုပြောပါရယ်
။နာလောင်ဝန်ကြီးဒါကတော့ဘယ်တော့မှကျွန်စမတပတူမကောင်းကပေါ့ကိုတူလား
။သူပြောသွားတာကတော့နယ်လုံဝန်ကြီးကနေပြောတာကထောင်ထားတဲ့စိုင်းဘုတ်တွေဟာမွန်ပြည်တစ်ပါတီကထောင်ထားလား။ကျွန်တော်တို့ပြောတာကတော့ပါတီကလှုပ်တာမဟုတ်ဘူး။ဒါဆိုလူငယ်တွေကိုပြောပေးစိုင်းဘုတ်တွေကိုဖြုတ်ချပေးဖို့ကိုပေါ့။အစိုးရအနေနဲ့ပဲအစင်းစစ်ညွန်ကြားချက်ပေးပြီးစိုင်းဘုတ်ဖြုတ်ချလိုက်တာဖြစ်တယ်လို့မွန်ပါရာနဲ့ပြောဆိုသွားတာပါ။မွန်ပြည်နယ်မြို့နယ်ထပ်မှာကျင်းပသွားမဲ့မွန်တော်လိုင်းရင်းနှီးအခမ်းအနားကိုမွန်ပြည်နယ်အစိုးရအနေနဲ့အနှောက်အယှက်ပေးမှာမဟုတ်ဘူးလို့လွှတ်တော်ဒုတိယဥက္ကဋ္ဌတောက်သားအောင်နိုင်ဦးကပြောပါရယ်
။ အနေထားရတိရဆလောက်တော့ဒီဒီနယ်ဆိုရဖိုက်နေတဲ့ဒီပွဲတော်ကိုလုံးဝပိတ်ပင်တားဆီးတာတော့မဟုတ်ကျွန်တော်လည်းဒီဝန်ကြီးချုပ်နဲ့လည်းဆက်သွယ်ဖုန်းပြောဖြစ်တယ်အဲ့ဒီဒီနိုင်မှာပါတဲ့အဲ့ဒီစာတမ်းလေးကိုတော့မထည့်စီခြင်းဘူး
ပြောင်းလဲလာတဲ့နိုင်ငံရေးချင်တွေရမွန်ကြီးတပါတီအနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်လက်မှတ်ရေးဆိုးစားပြီးဖြစ်တယ်လို့အစိုးရဖွဲ့ကလည်းစီးပွားရေးနဲ့တခြားလူအချက်တွေကိုဖြစ်စည်းပေးနေတာကြောင့်ဒီအမြင်ကွဲလွဲမှုလှုပ်ဆောင်ချက်တွေဟာမသင့်တော်ဘူးလို့နယ်လုံးဝန်ကြီးကဆွေးနွေးခဲ့ကြောင်းဒေါက်တာအောင်နိုင်ဦးကပြောပါတယ်အသားစီးချိန်ပေမဲ့လည်းမိုးလူငယ်တွေအနေနဲ့ဒေါ်လာရင်းနှီးခန်းနာကိုဆက်လက်ကျင်းပသွားမှာဖြစ်ပြီးအနာပိုင်းလေဘက်ကတုတ်ပြန်မှုကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်မွန်ပြည်တပ်ပါတီအနေနဲ့ကတော့ပါတီပဟုဌာနချုပ်မှာစည်ရေးပြခန်းနာနဲ့ဒေါ်လာရင်းနှီးကိုကျင်းပသွားမှာဖြစ်ပြီးဂျန်တဲ့ပါတီခရိုင်တွေဖြစ်တဲ့သထုံခရိုင်နဲ့မော်လမြိုင်ခရိုင်တွေမှာတော့စီပြခန်းနာမပါပဲဒေါ်လာရင်းနှီးကိုကျင်းပဖို့စီစဉ်နေတယ်လို့ပါတီတာဝန်ရှိသူကပြောပါတယ်မနေ့ကမွန်ပြည်တပ်ပါတီရဲ့ဒေါ်လာရင်းနှီးခန်းနာတွေမှာစီပြစီစဉ်မဆက်ဖို့တမတော်ကနေကန့်ကွက်မှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ
ထိုင်းခြေဆိုင်ပြည်ဝသတင်းတောင်းနိုင်ခွင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့နိုင်ငံတကာသတင်းတွေကိုအလဲပေးဖို့ရှိပါတယ်အခုတစ်ခါတော့လာမယ့်စနေညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးအကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြမဆူရရဲ့ကျိုးပတ်မှုတွေဟာတနေ့အတွင်းဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရီချာကရခိုင်ပြည်နယ်အရေးမြမဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သောရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ်။ VOA မြန်မာပိုင်းကနေခြားသောပြည်နယ်ညပိုင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ American နဲ့ Turkey ဆက်ဆံရေးကဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုတင်ပြပေးကြပါတယ်။ထိန်းသိမ်းက American တင်းအုပ်ဆရာကိစ္စနဲ့ပတ်သက်ပြီးတော့မကြသေးခင်ကမှစတင်ခဲ့တဲ့ American နဲ့ Turkey ကြားကုန်သွယ်ရေးစစ်ပွဲဟာတခြားနိုင်ငံတွေပေါ်မှာရိုက်ခတ်မှုတွေရှိလာနေပါပြီ။တူရကီရဲ့လိုင်ရာငွေတန်ဖိုးကျဆင်းမှုနဲ့အတူငွေကြေးဖောင်းပွားမှုနဲ့ချင်းငွေပြန်မဆက်နိုင်တာတွေကတခြားစီးပွားရေးကဏ္ဍတွေကိုပါချိန်ကျောက်နေတာပါတူရကီရဲ့အကြက်တဲဟာအာဂျင်တီးနားနဲ့အင်ဒိုနီးရှားတို့လိုအဝေးမှာရှိတဲ့နိုင်ငံတွေစီကိုလည်းကြက်ရိုက်နေတာလည်းဖြစ်ပြီးတော့အာရှနိုင်ငံရဲ့ငွေစည်းတွေကိုလည်းနှိမ်ဆင်းသွားစေတာကမ္ဘာတဝန်းငွေကြေးလဲလှယ်မှုနှုန်းအတက်ကျမြန်တာတွေဖြစ်စေပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ VOA သတင်းတော်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကမ္ဘာစီးပွားရေးအခြေအနေတွေလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်။တောက်ကြနေမှာဥရောပ stock share တွေကျဆင်းခဲ့ပြီးအာရှမှာတော့တူရကီရဲ့ရိုင်းတိရိုင်တဲ့စီးပွားရေးအခြေအနေကအိန္ဒိယနဲ့အင်ဒိုနီးရှားတို့မှာရှိတဲ့ဖွံ့ဖြိုးဆဈေးကွက်တွေကိုထိခိုက်ခဲ့ပါတယ်။ထိမ့်သိမ်းခံထားရတဲ့အမေရိကန်လူမျိုးသင်းအုပ်ဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်မပေးရင်အမေရိကန်ကနောက်ထပ်စီးပွားရေးပိတ်ဆို့မှုတွေလုပ်မယ်လို့တူရကီကိုပြောထားပါတယ်။ဒါပေမဲ့လည်းတူရကီရဲ့အခုလိုစီးပွားရေးထိခိုက်မှုတွေအတွက်တော့အမေရိကန်ဟာပြစ်တင်စရာမဟုတ်ပါဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရဟက်သနော်ရက်ကဆိုပါတယ်
။ Turkey's financial situation
has တူရကီရဲ့ငွေကြေးရေးအခြေအနေမကောင်းတာအချိန်တော်ကြာပါပြီ။ဩဂတ်စ်လထဲမှာအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေမဆခင်ကတည်းကဖြစ်နေတာပါ
။ဒီချက်ကိုလေးလာသုံးသပ်သူတွေကလည်းလက်ခံပြီးတူရကီရဲ့စီးပွားရေးပြဿနာဟာထင်တာထက်ပိုနှက်ရှိုင်းတယ်လို့မြင်ပါတယ်။ Brookings Institute ကလေးလာသုံးသပ်သူအမန်ဒါ Slot ကတော့
Turkey's economy is structurally
Turkey's CPI ဒီဆောက်ထားပုံကစိတ်မချရပါဘူးဒါဟာပါဖြစ်လို့လဲဆိုတော့ဒီ CPI ဟာရုတ်တရက်ဖြစ်လာတဲ့တိုးတက်မှုတွေလွယ်လွယ်ထုတ်ပေးတဲ့ဘန်ချင်းငွေတွေနဲ့ဆောက်လုပ်ရေးကဏ္ဍကစီမံကိန်းတွေပေါ်မှာအရန်အားပြုထားလို့ပါအနေအရှိဆုံးပိုင်းကတော့နိုင်ငံသားကယူထားတဲ့အကျွေးတွေဖြစ်ပြီးတော့အထူးသဖြင့် American Dollar ပါနေရပါဒီနေ့ထဲမှာ Turkey Lira ငွေစည်းကဒေါ်လာနဲ့ရှိရင်40ရာခိုင်နှုန်းလောက်ကျနေပါတယ်ဒါကြောင့်နိုင်ငံသားအကျွေးကိုပြန်ဆက်ဖို့ဆိုတာကတူရကီအတွက်ရှုပ်ထွေးပြီးတော့အကုန်ကျအရန်ကိုများသွားပါတယ်
။ယင်းဤမြုံနံသူတွေကလည်းတူရကီရဲ့အသွင်းကုန်ရင်းမြစ်ထိပ်တန်း20မှာပါတဲ့ တရုတ်နိုင်ငံအပါအဝင်အာရှပစိဖိတ်နိုင်ငံတွေကြားချိတ်ဆက်မှုကိုတည်တည်ချာချာစောင့်ကြည့်နေပါတယ် CCLA ရင်းနှီးမြှုပ်နှံမှုကုမ္ပဏီကရင်းနှီးမြှုပ်နှံမှုဆိုင်ရာတာဝန်ရှိသူ James Bevan ကအခုလိုဆိုပါတယ်
I would say we're not heading for a 1990s crisis because we don't
ကျွန်တော်ပြောနေတာကတော့ကျွန်တော်တို့က1990တုန်းကလို့စီးပွားရေးကပ်ဆိုက်မှုမျိုးထပ်မကြုံနိုင်ဘူးဆိုတာပါအဲ့ဒီတုန်းကအာရှနိုင်ငံတွေမှာတနိုင်ငံနဲ့တနိုင်ငံကူးစက်ခဲ့တယ်လို့တူရကီကနေကူးစက်လာနိုင်ကြည်ကျွန်တော်တို့မှာမရှိပါဘူးဒါပေမဲ့လည်းဖွံ့ဖြိုးဆဈေးကွက်တွေကိုတော့ထိခိုက်မှုတွေရှိမှာပါ
ဒါပေမဲ့လည်းလေးလာသုံးသပ်နေသူတွေအများစုကတော့တူရကီစီးပွားရေးလုပ်ငန်းတွေနလန်ပြန်ထူမယ်မထူဘူးဆိုတာနဲ့ပတ်သက်လို့နိုင်ငံရဲ့စီးပွားရေးအပေါ်အလွန်မင်းဆိုး
ကိုဝင်းခမ်းမောင်ပြောပြတော့တာဖြစ်ပါတယ်အခုတခါတော့ Caspian ပင်လယ်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်တရံစာတော့ပေါ်ကျော်ရတဲ့ Caspian ပင်လယ်ကိုဝိုင်းရံထားတဲ့နိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဆွေးနွေးပြီးတော့ကမ္ဘာအကြီးဆုံးကုန်းတွင်းပိတ်အရန်ကြီးရဲ့အနေထားအဆင့်သတ်မှတ်ဖို့ကိုသဘောတူလိုက်ကြပါတယ်ကာဇက်စတန်နိုင်ငံမှာချင်းပါတဲ့ထိပ်သီးဆွေးနွေးပွဲမှာ Caspian ပင်လယ်ရဲ့တရဝင်းအနေထားအဆင့်ကိုသတ်မှတ်ခဲ့ကြတာပါနောက်ထပ်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့သဘောတူစာချုပ်မျိုးစုံကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။လက်တီကဟုတ်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပတိုက်နယ်အာရှတိုက်ကြားမှာရှိတဲ့ Caspian ပင်လယ်ကိုအဇာဘိုင်ဂျန်၊ Iran ၊ Kazakhstan ၊ Russia နဲ့ Turkmenistan နိုင်ငံ၅ခုကဝန်းရံထားတာပါ။အဲ့ဒီပင်လယ်ဒေသရေနက်ပိုင်းနဲ့ရေတိမ်ပိုင်းတွေမှာရေနံနဲ့သဘာဝဓာတ်ငွေ့အမြောက်အများတည်ရှိတာပါ။ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးကြတဲ့ကဒီပင်လယ်ရဲ့ရေပိုင်နက်တွေကိုတတ်မှတ်နိုင်ခြင်းမရှိတဲ့အတွက်ကမ်းလွန်ရေနံလုံးကွက်တွေမဖော်ထုတ်ရသေးပါဘူးအခုရခဲ့တဲ့၅နိုင်ငံသဘောတူညီချက်ဟာရေပိုင်နက်တွေတတ်မှတ်ဖို့ခြေလှမ်းအစဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကဒီသဘောတူညီချက်ဟာခေတ်သစ်အစဖြစ်တယ်လို့ပြောပါတယ
်ဒီကနေ့ဟာကျွန်တော်နိုင်ငံတွေအတွက်အလွန်ရေးကြီးတဲ့နေ့ဖြစ်ပါတယ်Caspian ပင်လယ်ရဲ့တရားဝင်အနေထားကိုသဘောတူနိုင်ခဲ့ပါတယ်။ဒီသဘောတူညီချက်မှာကျွန်တော်တို့အမွေအနှစ်ဖြစ်တဲ့ Caspian ပင်လယ်ဒေသကိုထင်းထင်းဆောက်ရှောက်ဖို့နဲ့အသုံးပြုဖို့စီမင်းစည်းကမ်းတွေကျင့်ဝတ်တွေပါဝင်ပါတယ
်။ Iran သမ္မတ Hassan Rouhani ကလည်းစည်းကမ်းတချို့ကိုအခုလိုပြောပါတယ်
။ Daryay Khazar mutalliq bi kishfarhay sa
Caspian ပင်လယ်ကို Caspian နိုင်ငံတွေကပိုင်ပါတယ်။စစ်ကမ်းဆောက်တာစစ်ကမ်းတွေကိုနိုင်ငံခြားတိုင်းပြည်တွေကိုအသုံးပြုဝင်ပေးတာ၊လေရင်တင်တင်မောရေငုပ်တင်မောစစ်တင်မောတွေကိုသွာလာခွင့်ပေးတာစစ်လေရင်တွေကိုဖြတ်တန်းခွင့်ပေးတာတခြားနိုင်ငံကပစ္စည်းတွေကိုတဲပို့ခွင့်ပေးတာကအစအတားမြစ်ထားပါတယ်။ရေနံကြွယ်ဝတဲ့ပင်လယ်ကျမ်းပြင်ကိုပိုင်းခြားဖို့ကိစ္စကိုဆက်လက်ဆွေးနွေးဖို့ရှိပါတယ်။ဒါပေမဲ့လောလောဆယ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကငြင်းငြင်းချမ်းချမ်းဆက်လက်ဆွေးနွေးဖို့ရှိပါတယ်။ကာဇက်သမ္မတနောက်ဆူတန်နဇာဘီယက်က
ဒီဆွေးနွေးပွဲက Caspian ပင်လယ်အတွက်ဖွဲ့စည်းပုံပဲဖြစ်ပါတယ် Caspian ဒေသနိုင်ငံတွေရဲ့စီကံကျင့်ဝတ်တွေကိုတတ်မှတ်ဖြေရှာနိုင်မှာဖြစ်ပြီးလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အာမခံမှာဖြစ်ပါတယ
်တစ်ချိန်တည်းမှာပဲ Caspian နိုင်ငံခေါင်းဆောင်တွေဟာကုန်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်မျိုးစုံကိုလည်းလက်မှတ်ထိုးခဲ့ကြပါတယ် Russia နဲ့ Iran သမ္မတတို့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဖြစ်တဲ့ Syria အရေးနဲ့ American နှုတ်ထွက်သွားတဲ့Iran nuclear သဘောတူညီချက်အနာဂတ်ကိုလည်းဆွေးနွေးခဲ့ပါတယ
်အဗလ်ဟမ်ကိုရီဘိနေ
Iran ရုရှားနဲ့တခြားနိုင်ငံတွေကတော့ nuclear သဘောတူညီချက်အတိုင်းဆက်လက်ပူးပေါင်းသွားမှာပါ
အခုချိန်မှာတော့ Iran နဲ့ Russia နှစ်နိုင်ငံလုံးက American ရဲ့ပြန်လည်ချမှတ်လိုက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုရင်ဆိုင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာဖြစ်ပါတယ် VOA ကနေခြားသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောင်းအစီအစဉ်တွေကိုဆက်ပြီးတော့နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 51အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေတဲမှာတော့အပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမရေး30ချက်နဲ့အတူ
တခုမှမပြည့်သေးဘူး။နောက်ဆီအာနာရှင်လည်းမပြုတ်ကြသေးဘူး။နောက်တကယ့်စစ်မှန်တဲ့ဒီမိုကရေစီလည်းမရဘူး။တချို့ကဒီစစ်အာနာရှင်ဘက်ကလူ
ဒီကြောင်းကိုတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။အခုတော့ဒီတဲကမှအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျမကြီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့သဘင်ကျွတ်ချင်းအကြောင်းကိုဒုတိယပိုင်းအနေနဲ့တင်ပြပေးထားပါတယ်။သဘင်ကျွတ်တာဟာပထမပိုင်းမှာပြောခဲ့တဲ့ပြည်ပြင်ထိန်းသိမ်းမှုအားနေတာအပြင်ယောဂါတွေကြောင့်လည်းဖြစ်နိုင်ရမှာအခြေခံအကြောင်းရင်းကိုရှာဖွေနိုင်ဖို့အရေးကြီးတယ်လို့ရေပြားထုကူတွေကသတိပေးပါတယ်ဘယ်လိုယောဂါတွေနဲ့ပုံမှန်ဓာတ်တွေကြောင့်သဘင်ကျွတ်ရပြီးဘယ်လိုအခြေအနေတွေမှာသူ့အလိုလိုပြန်ကောင်းတာဘယ်လိုယောဂါတွေကိုကုသပေးဖို့လိုနေပါလဲမလို့တင်တာရောရှိပါသလားဒီအကြောင်းကိုတော့မြန်မာနိုင်ငံကရေပြားထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့သူကဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းကိုပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေတွေကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်တို့ဆက်ပြောကြမှာပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိလဲ
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကဥကောင်းအားလုံးမှာမဟုတ်ပဲနဲ့တနည်းအားတနည်းအားကိုကွက်ပြီးတော့ပြောင်းနေတယ်အဲ့ဒီကျွတ်နေတဲ့နေရာကိုစမ်းကြည့်ရင်လည်းပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သဘင်အမြင့်ကနေပြုတ်ထွက်သွားတဲ့အတွက်ဥယျာဉ်ပြပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေအဲ့ဒါကိုသဘင်ကွက်ပြီးကျွတ်တယ်လို့ခေါ်တယ်။လူလေးဖြစ်တယ်လူကြီးလေးဖြစ်တယ်အသက်အရွယ်မကြီးဖြစ်နေဒီကောင်းလုံးပြောင်းတာမျိုးမြေကုန်းမွေးမုန်းဆိတ်မွေးနာမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါပေမဲ့ဖြစ်တာတော့ရှားတယ်နားသွားရင်သဘင်မှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာအဲ့ဒီယောဂါတူကယောဂါလို့လည်းပြောလို့ရယောဂါမဟုတ်ဘူးလည်းပြောလို့ရတယ်ဗျအကြောင်းကြီးကြကြမသိဘူးဒီကိုယ်ခန္ဓာကျမ်းမာရေးနဲ့လည်းမပတ်သက်ဘူးအဲ့သဘင်ကျွတ်တာလွယ်လို့ကျမ်းနဲ့ကျမ်းမာရေးအကောင်းတယ်လအတော်တော်ကြာရင်သဘင်ဟာသူ့အကြည့်ပြန်ပေါက်လိရှိတယ်ဒါပေမဲ့ပို့ပြီးတော့ညံအောင်ဆိုရင်တော့ဒီရေရောင်ရှောင်းနဲ့တန်ပင်ကြီးကြသားတယ်ဆိုရင်လင်းကြီးတောက်သေးတယ်နဲ့ကုသပေးလို့ရတယ်
ဟုတ်ကဲ့နောက်ယောဂါရောရှိသေးလားဆရာကြီ
းနောက်ယောဂါကတော့ဒီယောဂါလို့လည်းပြောလို့ရတယ်ယောဂါမဟုတ်ဘူးလည်းပြောလို့ရတယ်မိဖွားပြီးတဲ့အခါမှာအမျိုးသမီးတွေကကိုယ်ဆောင်တဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တယ်အဲဒီဟော်မုန်းပြောင်းလဲကြောင့်သဘင်ပူထူလာတတ်တယ်မိပွားပြီးတဲ့အခါကျတော့အဲဒီဟော်မုန်းပြောင်းလဲကပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါသဘင်ကြီးကြီးထွားရှည်ထွက်လာတာကြီးရက်တန့်သွားပြီးနားသုံးလာကြမှာ BP တိုင်းသဘင်ကြီးအများကြီးကျွတ်ကျွတ်ထွက်လာတယ်ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါကြောကောများများမိပွားပြီးရင်အဲဒီသဘင်ကျွတ်တဲ့အခါလန့်လန့်သွားကြတယ်ဒီမကြာခဏလေးလာပြကြတယ်ဒါလူလူတမ်းမိပွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်ကိုယောဂကြောင့်ကျွတ်အောင်မို့အဲ့တော့အဲ့ကျွတ်နေတာနှစ်လသုံးလလောက်မှရင်စနေ၄လ၅လ၆လလောက်ထိကိုကြာတတ်တယ်နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့သဘင်နဲ့တွေ့ပြီးလူတစ်ခေတ်ပြန်ပေါက်လာတာများတယ
်ဟုတ်ကဲ့ဆရာနောက်ကယောဂတွေရှိသေးလားဆရာ
နောက်တော့ရှိသေးတယ်ဗျာဥမာမီးမကောင်းတဲ့အခါပေါ့နော်ကြီးကြီးကြီးမကောင်းတဲ့အခါအပြားကြီးတဲ့အခါကိုယ်ဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂကုကံမှုဆင်းနေစွာရှိရဗျာကိုယ်ခန္ဓာအများကြီးမကောင်းဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေကိုရက်တန့်ပလိုက်တယ်အဲ့တော့သဘင်လိုအရင်ကြီးတဲ့ဟာတွေတော့ရတန်းပြရောကိုကနာအတွင်းမှန်းကိုပူစားပြီးတော့ပြုတ်ပြင်တာပေါ့နော်အဲ့ဒီခါကလေးကြောင့်အကြီးကြီးပြားပြီးတလားနှောင်းတယ်မှာသဘင်လေးအများကြီးကျွတ်ကြလာတယ်အဲ့ဒါလည်းအဲ့လိုပဲညီပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုကနာပြုတ်ပြီးပြန်ပြီးပြုတ်ပြင်းပြီးတော့သဘင်ပြန်ကောင်းသွားတဲ့ဥဒ္ဒါမျိုးကြီးရှိတယ်နောက်တစ်ခါလေပင်မှာတိုင်းရိုက်အကျိတ်ဆိုတာရှိတယ်အဲ့လေပင်အကျိတ်တိုင်းရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတိုင်းရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ယောဂါတွေကသဘင်ကျွတ်စေတယ်တော်တော်များများလေးဖြစ်တယ်အဲဒီတော့တိုင်းဝဲယောဂါကိုပြန်ကုရင်းကုရင်းနဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသဘင်တွေလည်းပြန်ပေါက်လာတတ်တယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ရှိပါရဲ့ဗျာသူကအစာကြီးကြောင့်လည်းဖြစ်နိုင်တယ်ဆေးဝါးကြီးကြောင့်လည်းဖြစ်နိုင်တယ်ကုထုံးကြီးကြောင့်လည်းဖြစ်နိုင်တယ်အစာဆိုတာကတော့အာဟာရမပြည့်ဝတာပေါ့ဗျာအစာထဲမှာပရိုတင်းဓာတ်ညံနေတဲ့အခါဥမာဘေးကိုစစ်ဘေးလို့အဲလိုအမက်ဘေးလို့ကြားတဲ့အခါမှာအစာကညံနေတော့အသားဓာတ်ညံနေတဲ့အခါမျိုးနောက် ဝိတ်ချတာအများကြီးပြီးတော့ရှောင်းတာအများကြီးတဲ့အခါမှာပုတ်ရင်းရင်းနေသွားတဲ့အခါမှာကုကန်နာကုကန်နာဆိုပုတ်ရင်းတာအများကြီးလိုတယ်လေအဲ့တော့သူကတခြားနေရာကိုဦးစားပေးတဲ့အတွက်ဇပင်းကိုကြီးတော့ဖို့ပုတ်ရင်းတက်ကိုမပေးတော့ဘူးအဲ့လိုမျိုးဆိုရင်လာပိုင်းအတွင်းမှာဇပင်းကိုကျွတ်ထွက်လာတယ်ငယ်မြတ်တဲ့စားပုတ်ရင်းများတဲ့စားစားရင်တော့ပြန်ကောင်းလာတာမျိုးရှိတယ်နောက်စီးဝါးတွေကြောင့်ဇပင်းကျွတ်တာရှိတယ်တချို့စီးတွေကခဏတည်းကိုဇပင်းကျွတ်တယ်ဥပမာနှလုံးရောဂါစီးတချို့ပေါက်ရောဂါစီးတချို့စီနီရောင်နဲ့ယောဂစီးတချို့ကြီးကြစီးတချို့ကြီးကြစီးတချို့စိတ်ကြစီးတချို့ဗိုက်တာမင်တောက်စီးတချို့အဲ့ဒါတွေရတယ်သပင်ကျွတ်တတ်တယ်အထူးသဖြင့်တခြားကြီးမားယောဂမရှိဘူးတောက်နေရတဲ့စီးတွေများတယ်ဒါမှမဟုတ်လေဒီတော်မှမှယောဂဖြစ်လို့ဒီဟာတောက်နေတဲ့သပင်ကျွတ်လာရပြီပါသတိထားမိနေဆိုရင်ဒါဆေးဝါးကြောင့်လားဆိုပြီးတော့လေကျောင်းအနေနဲ့သတိထားရတဲ့ဥစ္စာပါနောက်တစ်ခါကုထုံးနေကြောင့်လေသပင်ကျွတ်တတ်တယ်ကင်ဆာကုထုံးနေကင်ဆာတောက်စီးဒါလူတိုင်းသိပါတယ်ထိုးစီးတွေပြီးတဲ့အခါမှာသားမုန်လေကင်ဆာကတိုင်းအောင်ကြီးသွားกินတဲ့အခါမှာသပင်တွေပါလာတယ်။နှစ်ပတ်သုံးပတ်ဒီအတွင်းမှာတချို့ဆိုတကောင်းလုံးပျောင်သွားတယ်။ဘာဖြစ်လို့လဲဆိုတော့ကင်ဆာဆေးဆိုတာကအဆင်မပြတ်ကြီးထွားနေတဲ့ဆဲလ်တွေလိုက်တက်တာ။အဲတော့ကြီးထွားမှုနဲ့ညံနေအဆင်မပြတ်လည်းကြီးထွားနေတဲ့ကင်ဆာဆဲလ်တွေပဲကင်ဆာဆေးတွေတိုက်ခိုက်ပြလိုက်တယ်လို့ဒီထွက်စူးကျိုးနေတဲ့ကိုယ်ခန္ဓာမှာအဲ့လိုပဲအဆင်မပြတ်ကြီးထွားနေတာသပင်တွေရှိတာပေါ့။အဲတော့သပင်တွေကိုလည်းမှားပြီးတော့သူကအကုန်လုံးရောပြီးတော့တိုင်ခိုက်ပြလိုက်တာပဲ။ကျိုင်းတော်သပင်းအမြင့်ကဆဲတွေပါတိုက်ခိုက်ခံရပြီးတော့သပင်းတွေကျွတ်ကုန်တာ။နောက်တတိသားစီးတွေလည်းသပင်းကျွတ်တတ်ပြီးတယ်ကြပြစ်ဒဏ်များတဲ့တဲမှာလေတချို့သပင်းပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီးတော့သပင်းကျွတ်တတ်တယ်မိမတိုင်းတော့မဟုတ်ဘူးဆေးတော့စားတော့ပြီးနှစ်လသုံးလတော့မှသပင်းကျွတ်လာပြီးတော့တချို့ဆို၄-၆လလောက်ထိကြာတတ်တယ်အဲ့လိုမျိုးဆိုရင်တော့တခြားစီးအုပ်စုအမျိုးအစားကိုပြောင်းဖို့လူကောင်းလူမယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ကြည့်တယ်အဲ့ဒါကတော့ရေပြားနဲ့ဆန်တဲ့ဥစားရေပြားဥရေပြားမှာမှုဆွဲတာတလုံးနဲ့တော့တက်ပေါက်တာပေါ့ကိုရင်နေတလုံးတုံးနဲ့လူကြောင်းနေအဲ့လိုမျိုးနေရာတွေမှာတွေ့ရတဲ့ရေပြားကုဆက်ယောဂါပဲအဲ့တော့အဲ့ဒီရေပြားမှုကရေပြားမှာလည်းအဖက်တွေပွားတယ်လို့သပင်းမြင့်ထဲကနေဝင်ပြီးတော့သပင်းတွေကျွတ်တတ်တယ်အထူးသဖြင့်ကလေးတွေမှာအဖြစ်များတယ်ကဲသပင်းမြင့်တဲ့အထိမှုကဝင်နေတဲ့အတွက်တောက်ဆေးတွေလိမ့်ဆေးတွေကိုလာတော်တော်ကြာကြာတလာကွင်းနှစ်လသုံးလလောက်ထိလိုအပ်ပါတယ
်နောက်ဆုံး
တစ်ခုကတော့ယောဂကျောင်းတော့မဟုတ်ဘူးဒါပေမဲ့အကျင့်လေးတွေကလေးလူကြီးတို့ကအကြောင်းမရှိဘဲနဲ့သပင်းကိုဆွဲနေတာမျိုးလိမ့်နေတာမျိုးရှိတယ်မကောင်းတဲ့အကျင့်ဆိုတစ်ခုပါစိတ်ဖိစီးမှုတို့စိတ်ရဲ့တုန်ပြန်မှုတို့အနေနဲ့ပဲဖြစ်နိုင်တယ်အဲ့ဒါဆိုရင်သပင်းကတောတောပြီးဆွဲနေတော့သူ့ကိုတချိန်တော့အနှောက်အယှက်ပေးနေတယ်လို့ဖြစ်တဲ့အခါကျတော့သပင်းကြီးကောင်းမှုအနှောက်အယှက်ဖြစ်ပြီးသပင်းကျွတ်စီတတ်တယ
်ဟုတ်ကဲ့အခုလိုဒီသပင်းကျွတ်တာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆရာဘယ်လိုအကြံပေးခြင်းတွေလဲ
ပြောခဲ့သလိုပဲသပင်းကျွတ်စီတဲ့အကြောင်းရင်းနဲ့အများကြီးပဲဗျဟိုသပင်းကြောင်ရင်းနဲ့သပင်းတွေတီဗီတွေမှာအမြဲကြုံရနေတယ်ဆိုဘာပဲဖြစ်ဖြစ်သပင်းကျွတ်ရင်ဒီဆေးလိမ့်ဆိုပြီးတော့တခုလည်းနဲ့အကုန်လုံးကိုကောင်းချင်တဲ့ကုထုံးဆိုတာတော့မရှိဘူးသပင်ပြတာအရင်ထုံးတာမှားလို့သပင်ကျွတ်နေတဲ့လူရောသပင်ထုံးတာကိုမပြုတ်ပြင်မဲ့နဲ့ဒီသပင်တန်တဲ့ဆေးလိမ့်ဆိုပြီးတော့သွားလုပ်တယ်ဆိုရင်ပထမဆုံးတန်တာဖြစ်နေမှာပေါ့ဒါကြောင့်မလို့သပင်ကျွတ်တာများတယ်ကိုယ့်အကူရှောက်လို့မြင်မဲ့အစားတက်ကြောင်းနေနေနဲ့တိုင်ပင်ဆွေးနွေးပြီးတော့ကုသတဲ့နဲ့ဥစ္စာလားပြုပြင်တဲ့ဥစ္စာလားအချိန်တိုင်းကောင်းလာမဲ့ဥစ္စာလားဆိုတာရှာဖွေပြီးတော့လုပ်ကြရင်တော့ကိုကောင်းမယ်ဆိုတာကိုအကြံပြုချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုယ်မဲစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးပါမယ်။အခုတော့ဥအောင်ခင်မြမရေးသုံးသက်ချက်ကိုနားဆင်ရမှာပါ။နိုင်ငံသားဖြစ်ခွင့်ရဖို့အတွက်လုံထုံးလုံနည်းတွေရှုပ်ထွေးပြီးသတင်းအချက်အလက်တွေနှဲပါတဲ့အတွက်မတိနားမလဲသူတွေနိုင်ငံမဲ့ဘဝရောက်သွားအောင်ကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
1980မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား3မျိုးရှိနေပါတယ်ပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါတယ်ဒုတိယကနိုင်ငံသားပြုခွင့်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါတယ်တတိယအမျိုးအစားကအဲ့နိုင်ငံသားဖြစ်ပြီးအဲ့နိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါတယ်ဒီကပြအမျိုးအစားတစ်ခုခုကိုမကိုင်းဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာမွေးဖွားပြီးနေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေး။ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်လေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့
Sarandasa Machamiga to Itabare. But then Mormia and Bago, Yango, Mandali Ma, Sitank of Yitara Pibare. Champion a Kogan Dita Male, Sunza Mimianori, Loki Elusubare. Kobai also Yashi Dita Ma, Viva Mashide, Sire Sarango, Lipi, Mapodin Capia to Pivi me, Sire Seran Yabu, a K, K, Piazanari, a Mumu Shini Raja, Nanga me, Pitwa to Rishibare.
နိုင်ငံမဲ့ပြည်နေသူတွေဟာဆာရွက်စရမ်းမရှိကြတာများတဲ့အတွက်မှတ်ပုံတင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်။နိုင်ငံသားဖြစ်ကြောင်းမပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနေပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဆယ်တန်းလောက်ရှိတဲ့နဲ့အာရှမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ယုံကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိန လွာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်။နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှတစ်ကြိမ်အနှစ်30မှတစ်ကြိမ်45နှစ်မှတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်။ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်။တချို့ကတော့အသစ်လဲလိုက်ရင်ရထားတဲ့အဆင့်ထက်နှိပ်ကျသွားမှဆိုလို့အသစ်မလဲဘူးလို့ဆိုပါတယ်
။တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလည်ကြတာများပါတယ်။နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်သက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်လျှောက်အစဉ်အဆက်တင်နေရတာဟာအခြေခံပညာမရှိတဲ့လူနည်းစုတွေအဖို့အခက်အခဲဖြစ်ပါတယ်။အစိုးရရဲ့လုံလီးလုံထုံးတဲ့ညွှန်ကြားချက်တွေကိုအများပြည်သူမသိနိုင်တာဟာအဓိကပြဿနာဖြစ်ပါတယ်။ကပ်ပြားသည့်လဲခြင်းရောက်လာရင်မလဲခြင်းတွေကများပါတယ်။မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်မှုစာရေးစာတမ်းအရဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ်
။လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့ပြည်သူလူထုကြားဆက်သွယ်ပေးနေတဲ့ဂျားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လောက်ရကန်ရအစဉ်ပြေတယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်ရှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။ရှောက်လွာရှင်ဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးဖြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနွယ်တွေထည့်သွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်ရှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံနဲ့ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကျော်ကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ
်။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမှတ်ပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1980မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါတယ်။ဒါလို့လောက်ရမှာအစိုးရတဦးကြီးသာမကပဲအရက်ဖက်အသင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းကောင်းဆောင်ပြီးပါဝင်သင့်တယ်လို့အကြံပေးထားပါတယ်။အင်္ဂလာမှာတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လိုရောအခြားဘာသာစကားနဲ့ရောရေးထားပါတယ်။နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖယ်ရှားပြစ်ဖို့လိုအပ်တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံသင့်တယ်လို့အကြံပေးထားပါတယ်။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါသည်။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါသည်။နောက်တစ်ချက်ကတော့မောက်ပုံတင်ကပ်ပြားပေါ်မှာမျိုးနွယ်နဲ့ယုံကြည်ကိုးကွယ်မှုကိုဖော်ပြထားတာမျိုးမလုပ်ဖို့ Justice Bridge နဲ့ Smile Foundation အစီရင်ခံစာမှာအကြံပေးထားပါတယ်ခင်ဗျာ
။မ ాయి 30ချက်အစီအစဉ်ကိုဦးအောင်ခင်နဲ့ဒူးကိုညံဝင်းအောင်ကတင်ဆက်ပေးတော့တာဖြစ်ပါတယ်။အခုတစ်ခါတော့နေသက်ဒေတာတိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဩဂတ်လ25ရက်နေ့မှာကြာရောက်မဲ့မောင်နှောခင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်အမျိုးသားပါတီ ANP ကနေစစ်တွေမြို့မှာကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသတွေမှာငမြောင်တောင်ပိုးကျလို့ဒေသခံတွေရဲ့ပြောင်းခင်းတွေပြက်စီးနေတယ်ဆိုတာနဲ့ဩဂတ်လ10ရက်နေ့မှာကြာရောက်တဲ့၈လေးလုံးအရေးတော်ပုံဟာနှစ်30ပြည့်မြောက်ခဲ့ပြီမဲ့မူလတောင်းဆိုချက်တွေမရသေးဘူးလို့ကျောင်းသားတက်မတော်ကပြောဆိုခဲ့တဲ့အကြောင်းတွေကိုကြားကြရပါပါရှင်။
ကျမကနန်းဟွန်ပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။လာမယ့်ဩဂတ်လ25ရက်နေ့မှာကြာရောက်မယ့်မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးသားပါတီ ANP ကနေစစ်တွေမျိုးအတူလမာရစိန်ပြည်လုံးချနာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအာဆာအကြမ်းဖက်သမားတွေတိုက်ခိုက်မှုကြောင့်ရခိုင်တိုင်းရင်းသားတွေအပါအဝင်ဟိန်တူနဲ့နိုင်ငံဝန်ထမ်း100ကျော်တေဆုံးခဲ့ရတဲ့အတွက်နောက်နောက်အခုလိုမျိုးမဖြစ်ဖို့အမျိုးသားလုံခြုံရေးကိုမမေ့လျော့ဖို့နဲ့တေဆုံးသွားတဲ့သူတွေအတွက်အမျှဝေဖို့ရည်ရွယ်ပြီးဒီအခမ်းအနားလုပ်ဖို့စီစဉ်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်အခမ်းအနားမှာအကြမ်းဖက်ခံရမှုအတွင်းတေဆုံးသွားတဲ့ရခိုင်တိုင်းသားတွေအပါအဝင်ဟိန်တူနဲ့နိုင်ငံဝန်ထမ်းတွေအတွက်ရည်မှန်းပြီးဗုဒ္ဓဘာသာထုံးတန်းစင်လာနဲ့အညီတန်ဃာတော်တွေကိုပင့်ဖိတ်ဆွန့်လူပြီးစီမီထွန်းညီကဟောပြောပွဲတွေကျင်းပသွားမှာဖြစ်ပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဘူးဒီတောင်ရတိတောင်မြို့နယ်တွေမှာလုံခြုံရေးနဲ့ခြားဆောင်ရဲစခန်း30ကျော်နဲ့စစ်တပ်တပ်ရင်းတစ်ခုကိုအာဆာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အာဆာလက်ချက်နယ်လူအများပြားတိုက်ဆုံခဲ့ရတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီလာရှိုးတီဘောမြို့နယ်တွေမှာငမြောင်တောင်ပိုးကျလို့ဒေသခံတွေရဲ့ပြောင်းခွင့်ဧကပေါင်းရာချီပျက်စီးခဲ့ပါတယ်။ပြောင်းချံပျက်စီးမှုများပြားတာကြောင့်ငမြောင်တောင်ပိုးတို့ကိုရှင်းလင်းဖို့နဲ့ပိုးမကျသေးတဲ့ခြံတွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုယ်စားလှယ်တွေနဲ့စိုက်ပျိုးရေးဌာနကကိုယ်စားလှယ်တွေဟာဩဂုတ်လ20ရက်နေ့ကပြောင်းချံတွေမှာကွင်းစင်ကြီးစုစစ်ဆေးပြီးခြံပါရှင်တွေကိုပိုးဖြန်းစည်းတွေဝင်ခတ်ပေးခဲ့ပါတယ်။တိန်နီမြို့နယ်ပန်းခမ်းအုပ်စုမိုင်းလီအုပ်စုဘက်ကပြောင်းချံတွေနဲ့ဒီဘောမြို့နယ်ကနတ်မော့ဆွေအုပ်စုမမုံဟင်းရွာပမိတ်ရွာပဟိတ်ရွာတွေဘက်ကပြောင်းချံတွေပိုးချမှုအများဆုံးဖြစ်ပေါ်ခဲ့ပြီးပျက်စီးမှုဧကပေါင်းကတော့အတိအကျမသိရသေးပါဘူး။ဒီပိုးတွေဟာအိန္ဒိယနိုင်ငံကလာတဲ့ပိုးမျိုးဖြစ်ကြောင်းတညသွင်းကီလိုမီတာ100ထိပြန်တန်းသွားနိုင်ကြောင်းတိနံမျိုးပေါင်း80ကျော်ကိုစားသောက်ဖြည့်ဆည်းနိုင်တဲ့ပိုးဖြစ်တဲ့လျောက်ထိရောက်စွာနေနိုင်မှုမရှိရင်စန္ဒရိတ်ကဖိုလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြက်ပိုးဖြစ်ကြောင်းခရင်ပြည်နယ်စိုက်ပျိုးရေးဦးစီးဌာနကလည်းထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ရေးမြောက်ပိုင်းဒေသလမိုင်းမြို့နယ်ပတ်ဝန်းကျင်ကျေးရွာတွေမှာ Southern Myanmar Development Company Limited SMD Company အဆိုပြုတဲ့အတိုင်းမွန်ပြည်နယ်အစိုးရကမီတာခတ်တရူနဲ့425ကျပ်ဈေးနှုန်းတတ်မှတ်လိုက်ပါတယ်။ပြည်နယ်အစိုးရကနေဩဂတ်လ20ရက်နေ့ရက်စွဲနဲ့ SMD Company ဥက္ကဋ္ဌစီပေးပို့တဲ့အချက်12ချက်ပါအဲ့ဒီညွန်ကြားစာမှာတော့မီတာထိမ့်သိမ်းခကောက်ခံခြင်းမပြုဖို့လမ်းမီကိုတနေ့9နာရီခန့်ပဲထွန်းညှိဖို့နဲ့ကြက်တဲ့နယ်ငွေတွေကိုတက်ဆိုင်ရာကျေးရွာအုပ်ချုပ်ရေးတွေကောက်ခံပေးဖို့ပါရှိပါတယ်။လမိုင်းမြို့နဲ့အနီးပတ်ဝန်းကျင်ကမော့ကနင်၊နစ်ကရင်တပြေရွာတဲ့နယ်ကော့တွတ်ကျေးရွာတွေကို SMD Company ကနေလွန်ခဲ့တဲ့နလကျော်ခန့်ကတည်းကမျက်စစ်မီးစတင်ဖြန့်ဖြူးခဲ့တဲ့နေရာမှာတက်ဆိုင်ရာလျှက်စစ်ညှိနှိုင်းရေးကော်မတီတွေနဲ့မညှိနှိုင်းဘဲကုမ္ပဏီကနေတယူနစ်ကို425ကျပ်တတ်မှတ်တဲ့အပြင်တလတ်ဝန်ဆောင်ခ900ကျပ်နဲ့လမ်းမီခလှစဉ်တအိမ်4,150ကျပ်ကောက်ခံတဲ့အပေါ်ဒေသခံတွေနဲ့အငင်းပွားခဲ့ကြပါတယ်
။တနင်္သာရီတိုင်းဒေသကြီးတွင်ကျောင်းတွေပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်ရာထားချက်ကနေပညာရေးဝန်ကြီးဌာနကဘတ်ဂျက်ရာရည်ရုပ်သိမ်းလိုက်တဲ့အတွက်ဒေသတွင်းစာတင်ကျောင်း130ကျော်ဆောက်လုပ်ရေးဆိုင်ငံ့ဆိုင်ရတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါတယ်။ဒေသတွင်းပျက်စီးနေတဲ့စာတင်ကျောင်းတချို့ဖျက်ထားရတယ်လို့အသစ်ဆောက်လုပ်ဖို့ဘတ်ဂျက်မရှိတဲ့အခြေအနေကြောင့်ကျောင်းလူကျောင်းသားတချို့ပညာသင်ကြားရေးမှာခက်ခဲရှိနေပါတယ်။ပညာရေးသုံးစိတ်ဘတ်ဂျက်နဲ့ပတ်သက်ပြီးဖျက်ဆီးမှုရှိလာတဲ့အပေါ်မှာမဖြစ်သင့်ဘူးလို့ဒေသတွင်းလူမှုဖွဲ့စည်းတွေကလည်းရှုမြင်နေကြပါတယ်
။မွန်ပြည်နယ်တွင်းမှာကျင်းပကြတဲ့ကရင်တိုင်းရင်းသားတို့ရဲ့ရိုးရာကြည်ပြူပွဲမင်္ဂလာခမ်းနားတွေပြည်နယ်အစိုးရကငွေကျပ်3,950ထောက်ပံ့ပေးပါရယ်မွေမင်းရဲ့အသွေးမှာကရင်တိုင်းသား3,000ကျော်နေထိုင်ကြပြီးရိုးရာကြည်ပြူပွဲမင်္ဂလာအခမ်းအနားကိုမြို့နယ်အဆင့်နဲ့ကျေးရွာအဆင့်အသီးသီးကျင်းပကြမှာဖြစ်ပါရယ်
တိုင်းနာရရဲ့ရိုးရာဓလိထုံနှန်းစင်လာတွေကိုဖော်ထုတ်ထိမ့်သိမ့်တဲ့နေရာမှာအစိုးရအနေနဲ့အတိမတ်ပြုမှုကိုညီထောက်ပံ့ပေးမှုလိုအပ်တယ်လို့မှုမြင့်တဲ့အစိုးရအဖွဲ့ကရင်တိုင်းနာရရဲ့ရိုးရာကြည်ပြုပွဲမင်္ဂလာအခမ်းအနားကိုနှစ်စဉ်ဝါခေါင်လာမှာကျင်းပလေ့ရှိကြပြီးကရင်တိုင်းနာတွေကယက်သက်မပီးကြည်ပြုပွဲမင်္ဂလာအခမ်းအနားကိုရိုးရာမပြတ်ကျင်းပလေ့ရှိကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။1988ပြီးသွားမှာပါ။တထ1988ခုနှစ်ပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူထုအုံကြွမှုအရေးတော်ပုံဟာနှစ်30ပြည့်မြောက်ခဲ့ပြီမဲ့မူလတောင်းဆိုချက်အခွင့်အရေးတွေမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ခေါင်းဆောင်တွေကပြောပါတယ်။လက်ရှိအစိုးရအသစ်အနေနဲ့2010ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခက်အခဲရှိနေတယ်လို့လည်းဆိုပါတယ်။
အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ထားပါတယ်။ဒီနှစ်မှာရှစ်လေးလုံးလူထုရေးတော်ပုံနှစ်30ပြည့်ပြီမဲ့လေပြည်သူလူထုတရားလုံးတောင်းဆိုခဲ့တဲ့လူထုရေးတွေဒီကနေ့သိမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF
မြောက်ပိုင်းကဥက္ကဋ္ဌဘူမူလဆိုင်ကအခုလိုပြောပါတယ်။တခုမှမပြည့်သေးဘူး။နောက်စစ်အာဏာရှင်လည်းမပြုတ်ကြသေးဘူး။နောက်တကယ့်စစ်မှန်တဲ့ဒီမိုကရေစီလည်းမရဘူး။တချို့ကဒီစစ်အာဏာရှင်ဘက်ကလူတွေကပါလဲဆိုလို့ရှိရင်တလောက်တောင်ခွင့်ပေးထားပြီဆိုတဲ့ပြရုပ်ကိုတို့ကပြတယ်လေ။ပြပြီးမှကျွန်တော်ရဲ့ဥတီချက်ပဲရတယ်လို့ဒီမိုကရေစီပဲရတယ်လို့နဲ့ပြနေတဲ့ပွဲတွေဖြစ်တဲ့တချို့ ချင်းခါမှာကျွန်တော်တို့ပြောတယ်လို့ပဲရှစ်လေးလုံးအရေတော်ပုံကာလမှာတောင်းခဲ့တဲ့လူထုဆန္ဒတွေဒီကနေ့ဒီချင်းခါတည်းတခုမှမရသေးဘူ
းကျောင်းနာတမတော်ကသူ့ပူစင်အောင်ကလည်းသူ့အနေနဲ့ရေမှန်းချက်တောင်းဆိုချက်တွေမပြည့်မချင်းဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ
်လူတူတယောက်နဲ့နိုင်ငံသားတယောက်အနေနဲ့ရာတင်ရပိုင်းကွယ်နဲ့အများကြီးဖြစ်တင်နိုင်တောင်းတယ်စစ်တပ်ကကောင်းသောနည်းလမ်းနဲ့ဖြည့်ဆင်းစင်ပဲနဲ့တနတ်နဲ့ကင်ပြီးဖြည့်ဆင်းတယ်ပေါ့နော်အဲ့မှာလူထုတွေတည်ခဲ့ရတယ်အဲ့အတွက်လည်းကျွန်တော်တော်လိုင်းအဖွဲ့ရဲ့မှာကျွန်တော်အခုချိန်ထိလက်ရှိတောင်းဝန်ထမ်းဆောင်နေခြင်းဖြစ်တယ်
NDT အစိုးရတဲ့အပြောင်းလဲရှိပေမဲ့လည်း2008ဖွဲ့စည်းပုံအောက်မှာအခက်အခဲကြုံနေရတယ်လို့ဘုံမူလဆိုင်ကပဲဆက်ပြောပါတယ
်ဒီမိုကရေစီရပြီပဲရွေးကောက်ပြီးပြောမနေနဲ့လူတော်ထဲမှာ25ရက်ခိုင်နှုန်းကပါနေတော့ဒါစစ်မှန်တဲ့ဒီမိုကရေစီမဟုတ်ဘူးနောက်တစ်ခုဒေါ်အောင်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုံနေပြီပဲဘာလုပ်ပိုင်ခွင့်ရှိလဲဘာလုပ်ပိုင်ခွင့်မရှိဘူးကဘာနဲ့ပြောင်းပြန်ဖြစ်နေတယ်စစ်တပ်ကအပေါ်ကအစိုးရကအောက်ကအဒီပုံစံနဲ့ရှိနေတဲ့ွေ2008ရှိလို့ကျွန်တော်တို့ဒီကနေ့ NCA ဟာကျွန်တော်တို့တရင်သားတော်လန်ရေးအင်အားစုတွေအားလုံးရဲ့တကက်လမ်းကြောင်းမှန်လို့ကျွန်တော်တို့ယူရှိခဲ့တာဒါပေမဲ့စစ်တပ်ကနေပြီးတော့စစ်အာဏာရှင်ကနေဆောက်ကင်လိုက်တဲ့ NCA ဖြစ်သွားတဲ့အခါမှာကျွန်တော်တို့အတွက်ပိတ်သွားပြီအဒီသဘောတရားတိုင်းပဲ
မြန်မာနိုင်ငံမှာ1988ခုနှစ်ကစစ်အာဏာရှင်စနစ်ကိုဖျောက်ချဖို့အတွက်ရဟန်းရှင်ပြည်သူလူထုကျောင်းလူကျောင်းသားတွေနဲ့လူမျိုးပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဆန္ဒထုတ်ဖို့စတင်တဲ့နေ့ဖြစ်ပြီးတော့အသက်ပေါင်းများစွာစတီးခဲ့ရတဲ့တမိုင်းဝင်ရေတော်ဘုံနေ့တနေ့ဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရားဝင်မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့မကြသေးခင်ကမှအသစ်ဖွဲ့စည်းထားတဲ့မွန်အမျိုးသားကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့အတွက်သဘောတူညီထားကြပြီဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီအချိန်တွေကိုတော့မင်းစနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင
်မွန်ပါတီတွေပေါင်းစည်းချမှတ်အချိန်တွေနဲ့ပတ်သက်ပြီးတော့မွန်ပါတီပေါင်းစည်းရေးကော်မတီမှနိုင်လေးသမကအခုလိုရှင်းပြပါတယ
်ကျွန်တော်တို့နှစ်ပါတီပေါင်းစည်းရေးကမကြာမီရက်ပိုင်းအတွင်းမှာအမည်တစ်ခုအတီးပြုတ်ယုံကလွဲ၍အခြားခြားသောအချက်လက်တွေအားလုံးကရာခိုင်နှုန်းပြည့်သဘောတူညီချက်ရခဲ့ပြီးအားလုံးပါဝင်နိုင်ရေးအတွက်ပြင်ပအင်အားစုအစုအဖွဲ့တစ်ခုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အားလုံးပါဝင်နိုင်ရေ
းမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ကတော့ရာနှောင်းပြည့်ပေါင်းစည်းပြီးဖြစ်ပေမဲ့မွန်မျိုးသားကိုစားပြုပါတီနဲ့ကမွန်တပါတီတက်ဖြစ်ရေးအစစ်လိုက်ပါဝင်မှုပါတီအမည်စတဲ့အချက်၅ချက်သဘောတူထားကြပြီးဆက်လက်ဆွေးနွေးရမယ့်အချက်တွေကြာနေသေးပါတယ်မွန်တပါတီထက်ဖြစ်ရေးအတွက်ပေါင်းစည်းမွန်နှစ်ပါတီတို့နဲ့ပေါင်းစည်းရန်သဘောတူညီမှုရရှိထားပြီးဖြစ်တဲ့အတွက်မွန်မျိုးသားကိုစားပြုပါတီအနေနဲ့ပါတီမှတ်ပုံတင်ဖို့လောက်တော့မှာမဟုတ်ဘူးလို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေး21ဦးအဖွဲ့ကနိုင်ရဲစော်ကပြောပါဗျာ။
ကျွန်တော်တို့အနေနဲ့ကမွန်မျိုးသားကိုစားပြုပါတီဒီထောင်ရေးဆောင်ရွက်ခဲ့တဲ့ရည်ရွယ်ချက်ကလည်းမွန်နေမှာအခုတည်းသောပါတီကိုပေါ့ရေးအတွက်ရည်စူးပြီးတော့လုပ်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲရဲ့အနေထားရလဲဒီမွန်မှာတခုတည်းသောပါတီပေါ်ပေါက်ရေးอ่ะဖြစ်လာဖြစ်တော့မယ်ဖြစ်လာအနေထားဖြစ်သွားပြီဖြစ်ပါအဲ့တော့မွန်မှာတခုတည်းသောပါတီပေါ်ပေါက်နိုင်တယ်ပေါင်းစည်းနိုင်ရရှိထားပြီဖြစ်တဲ့အတွက်နောက်တစ်ပါတီကျွန်တော်တိဆောက်ဖို့တေမွန်မျိုးသားကုစားပြုပါတီတိဆောက်ဖို့ဆိုတာ
လက်ရှိမှာပေါင်းစည်းကြမဲ့မွန်3ပါတီကနေရွေးချယ်အစိုးပြုထားတဲ့ပါတီအမည်73ခုထဲကနေအမည်တက်တစ်ခုရွေးချယ်တတ်မှတ်နိုင်ဖို့အတွက်မွန်လူထုတွေရဲ့တဘောထားဆန္ဒကိုရယူလျက်ရှိပြီးတလအတွင်းမှာပါတီအမည်တက်တစ်ခုကိုအတည်ပြုသွားမှာဖြစ်ပါတယ်။ ပါတီအမည်တက်အတည်ပြုပြီးတာနဲ့ပေါင်းစည်းရဲ့အခမ်းအနားတမမဟုတ်ပါတီအမည်တက်မိတ်ဆက်တဲ့အခမ်းအနားတစ်ခုလှုပ်ဆောင်သွားမှာဖြစ်ပြီးပါတီ3ခုပေါင်းစည်းသွားပြီးဆိုတာကိုမွန်လူထုတွေကိုတရားဝင်ကြေညာသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ ဩဂတ်လ22ရက်နေ့မှာကြာရောက်မဲ့မောင်တော့ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးရပါတီ ANP ကနေစစ်တွေမျိုးအတုလမာရစင်ပြည်လုံးချနာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိန်နီလာရှိုးဒီဘောမျိုးနယ်တွေမှာငမြောင်တောင်ပိုးကြလို့တိရက်ခံတွေရဲ့ပြောင်းခင်းဧကပေါင်းရာချီပျက်စီးခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့
ပြန်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီကတော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာနဲ့53.59MHz နဲ့လိုင်းလက်မီတာ190တင်းနဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ တော်ရရှင်နေနဲ့ကျွန်တော်တို့စီကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ဖတ်ရှုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ website lisa.burmese.voanews.com ဖြစ်ပါတယ်။ VOA ကနေကျွန်တော်တို့ကို VOA ကိုဝေဖန်ကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကနေလည်းတချင်းတောင်းယူဝေဖန်အကြံပြုနိုင်ပါတယ်။ကျွန်တော်တို့ရဲ့ email lisa ကတော့ burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0933938955လေးဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတံမြန်မာပိုင်းအစီအစဉ်စာတိုက်သက်တာအမှတ်855ဘိုးစာတိုက်ကြည်ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပေးဖို့နိုင်ပါတယ်ခင်ဗျာ။
အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော်ရဲ့တရားခွင်မှာရာဇဝတ်ကြောင်းနယ်ဆွဲဆိုခဲ့တဲ့အမှုဆက်ရှိမှုစလုံးအတွက်အပြစ်ရှိကြောင်းဆုံးဖြတ်ဖို့ဆွေးနွေးရမှာခုံသမားရီဖော်ဝင်နေတဲ့ကတူဦးကသာကန့်ကွက်ခဲ့တဲ့အကြောင်းခုံသမားရီဖော်ဝ ရီဖော်ဝင်ပေါ်လာတန်ကန်ကပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားပြန်လည်သွင်းကုန်ကိုတုံ့ပြန်တဲ့အစီအစဉ်သစ်တွေကိုဒီနေ့မှာပဲတရုတ်ဝင်စတင်လိုက်ကြပါတယ်အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတမိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလာဇန်ဘက်မှာပဲကြေညာထားတာပါဒီမတိုင်ခင်ဇူလာဇန်ဘက်တုန်းကလည်းဒေါ်လာ34ဘီလီယံတမိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ကအခု25ရာခိုင်နှုန်းတုံ့ပြန်ထားပါတယ်အမေရိကန်ပြည်သူဟာဝိုင်ကျွန်းကိုအင်အားဖြင့်လိန်ဟာရီကိန်းမုန်တိုင်းဒီနေ့တိုက်ရိုက်ဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ကျောင်းတွေ၊စူရယုံတွေ၊စီးပွားရေးလုပ်ငန်းတွေပိတ်ထားလိုက်တယ်လို့ဒေသခံတွေကလည်းလိုအပ်တဲ့ပစ္စည်းတွေစုအိမ်တွေကိုလုံခြုံအောင်ကာယံနေရပါတယ်။ကျွန်းမကြီးအပြင်မော်ဝီ၊မလိုကိုင်လန်နိုင်းကျွန်းတွေမှာလည်းအရေးပေါ်ခလုံးစကန်တွေမနေ့တုန်းကပဲဖွင့်လှစ်ထားခဲ့ရတာပါ။အိုဟာဝီကျွန်းမှာလည်းလုံခြုံရေးစကန်တွေဒီနေ့ဖွင့်လှစ်ဖို့စီစဉ်ထားတယ်လို့ဟာဝိုင်ပြည်နယ်အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲကတော့ပြည်နယ်တစ်ခုလုံးမှာအရေးပေါ်ခလုံးစကန်တွေအလုံလောက်မရှိတဲ့ကြောင်းတတိပေးထားပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်စင်ကြေဘုံအရမှာမိခင်နဲ့မောင်နှမတော်ဆက်သူတို့ကိုဓာတ်နဲ့ထိုးသတ်ခဲ့တဲ့စိတ်ရောဂါဝေဒနာခံစားနေရသူမျိုးသားတို့ကိုအသေးပြက်ကဖမ်းဆီးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်ဒီနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူတဦးလည်းအပြင်းထန်ထန်ရရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ
်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ 925/32/51 နဲ့ 990/190 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.